ဖေဖော်ဝါရီလ1ရက်နေ့ကစပြီးအရတားအစိုးရကောင်းဆောင်တွေကိုဖမ်းဆီးထိန်သိမ်းပြီးစစ်တပ်ကအာဏာသိမ်းလိုက်တာကိုဆန့်ကျင်ကပ်ွက်တဲ့လမ်းပေါ်ထွက်ဆန္ဒပြတာတွေဟာ14ရက်ရှိလာပါပြီ။ဒီဆန့်ကျင်ရေးမှာကျောင်းသားလူငယ်တွေ၊အလုပ်သမားနဲ့အစိုးရဝန်ထမ်းတွေ၊ထင်မော်ကြော်ကြားသူတွေနဲ့ဘာသာပေါင်းစုံတိုင်းရင်းသားလူမျိုးစုတွေလည်းပူးပေါင်းပါဝင်နေကြတာပါ။သတင်းနှစ်ပတ်ကြာဆန္ဒပြပွဲတွေပေါ်ပေါက်နေချိန်မှာပဲလုံခြုံရေးတပ်ဖွဲ့တွေကိုလည်းအာဏာပိုင်တွေကတိုးမြှင့်ထားပါတယ်။ဒါပေမဲ့လည်းအာဏာပိုင်တွေမျက်စိရှေ့မှောက်ပါပဲငင်းငယ်တဲ့နီလန်းနဲ့ပုံစံမျိုးစုံဆန္ဒပြနေကြတာပါဆန္ဒပြတင်ငေတာတစ်ခုအဖြစ်လက်ပတ်ကျိုးနီတွေကိုချီထိုးပေးနေပြီးလူချင်းတဲ့သူရှိရင်အခမဲ့ဝင်ခါရင်ဆန္ဒပြလှုပ်ရှားမှုတွေမှာပါဝင်နေတဲ့မတ်ယမင်းခင်ကတော့သူ့လိုလူငယ်တွေရဲ့အနာဂတ်အတွက်အခုလိုလမ်းပေါ်ထွက်ဆန္ဒပြတာလို့ပြောပါတယ
်အခုလိုမျိုးမတရားကြီးသိပိတ်တာကြီးကိုဘယ်သူမှလက်မခံနိုင်ဘူးလေညီမတို့လူငယ်တွေနဲ့ပို့ဆိုးတာပေါ့ညီမတို့မှာတလန်းတွေအများကြီးရှိတယ်ပါဆိုပြီးရင်ညီမတို့နောက်လာမယ့် generation သူတို့တွေကိုဘယ်လိုပြောရမလဲအရင်ခက်ကလူမျိုးမျက်လုံးပိတ်ပြီးတော့မျက်လုံးပိတ်တဲ့ခက်ကိုပြန်မရောက်စီချင်ဘူးညီမတို့ခက်တော့ဆိုလို့ရှိရင်ကြောက်မဆိုရင်လည်းဒါမဲတာပြေဆိုတဲ့ပုံစံမျိုးလေးရှိရလေညီမတို့ကအဲ့လိုခက်ကိုသူပြန်မရောက်စီချင်ဘူ
းဆန္ဒပြသူတွေကိုလုံခြုံရေးအာဏာပိုင်တွေဘက်ကအင်အားသုံးဖြိုခွင်းမဲ့အန်ဒီရီကိုကာကွယ်တဲ့အနေနဲ့ကားပြက်ဟန်ဆောင်တာကားတွေရင်တွေကိုအချိန်နှင်းနှင်းမောင်းတာလို့ပုံစံတင်တဲ့လှုပ်ရှားမှုတွေကိုလည်းဒီတစ်ပတ်ထဲမှာပဲစတွေ့ခဲ့ရပါတယ်ဒီလှုပ်ရှားမှုတွေကိုအာဏာပိုင်တွေကတံပြန်မှုပြင်ဆင်ခဲ့ပြီးနောက်မှာတော့လူကူးမြင်းများတွေကနေအုပ်စုဖွဲ့လမ်းကူတာမီးပွိုင်းထိန်မှာဖနက်ကျိုးချီတာအိတ်ပေါက်နဲ့ကြက်သွုံကောက်တာမျိုးတွေလိုတခြားပုံစံအစ်တွေနဲ့လူငယ်တွေဥဆောင်လှုပ်ရှားတာတွေလည်းရှိလာပါတယ်လမ်းပေါ်ထွက်လှုပ်ရှားမှုတွေသာမကဝန်ထမ်းတွေအလုံးမစင်းပဲအမှုနည်းနဲ့အာဏာဖီဆန်ကြတဲ့လှုပ်ရှားမှုတွေကြောင့်ဗန်လုပ်ငန်းနဲ့ဆက်သွယ်ရေးလုပ်ငန်းအပါအဝင်လုပ်ငန်းတော်တော်များများလည်းရပ်ဆိုင်းနေပါတယ်အာဏာဖီဆန်ရေးစီရီယမ်လှုပ်ရှားမှုမှာပါဝင်ကြတဲ့အတွက်စောင့်နေရေးအခက်အခဲကြုံရမှာကိုတစ်ဖက်တလန်းကကူညီဖို့ကြိုးစားသူတွေလည်းရှိပါတယ်နေပညာတက္ကသိုလ်ကျောင်းသူတို့ဖြစ်တဲ့မှတ်မြင်စုမြင့်ကတော့ဆန္ဒပြလှုပ်ရှားမှုမှာပါဝင်အခက်အခဲကြုံနေရတဲ့ဝန်ထမ်းတွေကိုထောက်ပံ့နိုင်အောင်အစားအသောက်ရောင်းရင်းရန်ပုံငွေရှာနေပါတယ
်အဓိကတော့ဟိုဒီစစ်အာဏာရှင်စစ်ရဲ့ကြောင်ရှုံးတော့တဲ့အချိန်မှာတော့တိုက်ထုတ်ရမှာပဲပေါ့နော်အဆုံးဆုံးအထိကျွန်တော်တို့လည်းတတအားနေပေါ့ဒီ CDM နဲ့တက်လန်းလူတန်းဖြစ်ဖို့တော့ပါဝင်မယ်ပြီးတော့ပြီးရင်ဒီနမောမှာလည်းဒီအာဏာရှင်စနစ်မကြောင်ရှုံးမချင်းကျွန်တော်တို့တော့လမ်းမောထပ်ပြီးဆန္ဒပြနေအောင်မှာပါလဲမဟုတ်
နိုင်ငံအနှံ့ဆန္ဒပြလှုပ်ရှားမှုတွေတရင်နှစ်ပတ်ကြာတဲ့အထိအရှင်ရော့မသွားသေးတာကြောင့်အာဏာပိုင်တွေကနှိမ်နှင်းမှုဖမ်းဆီးအရေးယူဖို့ကြိုးပမ်းတာတွေလည်းရှိနေပါတယ်။ဒီလိုစိန်ခေါ်မှုတွေရှိနေပေမဲ့လည်းအောင်မြင်တဲ့အထိစူးစမ်းသွားဖို့ရည်ရွယ်ထားတယ်လို့လည်းရန်ကုန်မြို့ကဆန္ဒပြလူငယ်တဦးဖြစ်တဲ့ကိုကျော်စင်တန်းကပြောပါတယ
်။နောက်အခုတော့ဒါချက်စိုးရအောင်ဆန့်ကျင်နေတာအပြင်ကိုဆက်ပြီးဆန့်ကျင်နေတာတော့နှစ်ပတ်ရှိပေါ့နော်အဲကျွန်တော်လူငယ်တွေကလည်းညီပြိုးစုံနဲ့ခင်မျိုးဒီစေဆိုးရအောင်ကျွန်တော်တော်လန်ဆန်းကျင်သွားမှာဖြစ်ပါတယ်ဟုတ်ကဲ့ကျွန်တော်စေဆိုးရလဲကြာဆုံးပါစေဒီအာသာချင်းစီစီနဲ့ကြာဆုံးပါစေကျွန်တော်အဲ့အတွက်ဘယ်လိုပဲဖြစ်ဖြစ်ညီပေါင်းစုံနဲ့တော်လန်သွားမှာဖြစ်ပါတယ်ဆန်းကျင်သွားမှာဖြစ်ပါတယ်ဟုတ်ကဲ့
ရန်ကုန်မန္တလေးနေပြီးတော့ပါဝင်မြန်မာနိုင်ငံနေရအနှံ့မှာဒီကနေ့လဲဆန္ဒပြဝေတွေဆက်လက်ဖြစ်ပွားနေချိန်ဆန္ဒပြလှုပ်ရှားသူတွေကိုဖမ်းဆီးတာဝရမ်းထုတ်တာတွေရှိနေပါတယ်ငြင်းညံ့စွာဆန္ဒပြသူတွေကိုဖမ်းဆီးအရေးယူတာအင်အားသုံးတာတွေမလုပ်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်ကသတိပေးနေသလိုအာဏာသိမ်းလိုက်တဲ့လုပ်ရက်အပေါ်အရေးယူတန်ခတ်မှုတွေချမှတ်တဲ့နိုင်ငံတွေလည်းတိုးလာနေပါတယ်ရှင်